မနက်ကတည်းကလူသားချင်းစာနာမှုအကူအညီပေးရေးထိုင်းနိုင်ငံရဲ့အစာပြုဆောင်ရွက်ချက်တွေဟာလက်နက်ကင်ပြည်ပခါဖြစ်ပွားနေတဲ့အဖွဲ့အစည်းတွေကြားဆွေးနွေးပွဲတွေပေါ်ပေါက်လာအောင်လန်ကင်ပေးဖို့ ယုံကြည်ရတဲ့အကြောင်းထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးCSF ဖုန်ကတ်ခရောင်းကရိုက်တာသတင်းဌာနကိုပြောဆိုထားပါတယ်။တွေ့ဆုံဆွေးနွေးရမှာမြန်မာစစ်ကောင်စီတိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ NUG အမျိုးသားညွန်ပေါင်းအစိုးရအဖွဲ့တို့ကြားမှတွေ့ဆုံမှုဖြစ်ပြီးတော့အနည်းဆုံးဒီနှစ်လေလောက်မှစတင်နိုင်တယ်လို့လဲထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်။ဒီလိုတွေ့ဆုံဖို့စစ်ကောင်စီဘက်ကသဘောတူထားခြင်းရှိမရှိနဲ့တခြားအသေးစိတ်ကိုတော့ပြောဆိုသွားတာမရှိပါဘူး။မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့နိုင်ငံတကာက လက်တွဲဘက်တွေအိန္ဒိယချင်းတရုတ်တွေနဲ့အိန္ဒိယနိုင်ငံတွေနဲ့တိုင်ပင်ဆွေးနွေးတာတွေလည်းလုပ်ကင်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမတည်မငြိမ်ဖြစ်နေတာကိုထပ်မတွေ့လို့တဲ့အကြောင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်ဟာထိရောက်ယုံကြည်စိတ်ချရမှာဖြစ်တယ်လို့ထင်သာမြင်သာရှိရှိလှုံ့ဆော်သွားမယ်အကြောင်းလဲထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။